ပါကစ္စတန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကမ္ဘာလုံးဆိုင်ရာကပ်ဘေးကြောင့်ယထာပြည့်စွင့်မှုတွေရပ်တည်ခဲ့တဲ့နောက်အအေးခံပါအိတ်ဆင်တွေနဲ့အထူးတန်းယထာဘဲတွေကိုဒီရောဂါအကူဆက်ခံရသူတွေကိုကုသပေးမယ့်ဆေးကုဌာနတွေဖြစ်နေပြောင်းလဲဖို့စတင်လှုပ်ဆောင်နေပါပြီ။ဒီယထာတွေတွေမှာတရွဲကိုလူနာ36ယောက်လောက်ထားနိုင်တယ်လို့တီးခြားခွဲထားနိုင်တဲ့တီးတန့်ခန်းတွေပါလုပ်နိုင်တယ်လို့ပါကစ္စတန်ယထာပို့ဆောင်ရေးဌာနဆရာဝန်ဒေါက်တာအဗ်ဒူလာစမတ်ကပြောပါတယ်။ဒါကြောင့်တွဲပေါင်း220ကိုလူနာ2000လောက်ထိထားနိုင်တဲ့ဆေးကုသရေးဆောင်တွေဖြစ်နေပြောင်းပေးခဲ့တယ်လို့ယထာကုမ္ပဏီကပြောပါတယ်။ဒီရာယီဆေးအောင်ဖြစ်နေပြောင်းထားတဲ့ယထာတွေကိုနိုင်ငံတွင်းကကျန်းမာရေးကုသမှုအတွက်နေရာအခက်အခဲဖြစ်နေတဲ့ယထာလမ်းပေါက်တဲ့ဗေဒိတကိုမဆိုပို့ပေးမှာဖြစ်ကြောင်းယထာပို့ဆောင်ရေးဝန်ကြီးကသတင်းတောက်တွေကိုပြောပါတယ်။ပါကစ္စတန်မှာအင်ကာနီအထိဒီရောဂါအကူးဆက်ခံရသူပေါင်းက1800ကျော်ရှိနေပြီးတည်ဆုံးသူက25ယောက်ရှိနေပြီလို့ကျမ်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။